ဇခိုင်လက်နက်ကင်အေးအဖွဲ့ကဖမ်းဆီးထားတဲ့စစ်ဘက်လုံခြုံရေးဆိုင်ရာတုံ့ပြန်တွေလွှတ်ပေးဖို့အတွက်စစ်တုံ့ပြန်ခြင်းလဲလှယ်တဲ့အစီအစဉ်လုပ်မယ်လို့အေးအဖွဲ့ကကြေညာလိုက်ပါတယ်။အေးအေးနဲ့ဆက်ဆက်နေတယ်ဆိုတဲ့တန်တရားနဲ့မြန်မာစစ်တပ်ကဖမ်းထားတဲ့ရဲသားတွေကိုလွှတ်ပေးမယ်ဆိုရင်သူတို့ဘက်ကလည်းဖမ်းထားတဲ့ရဲနဲ့စစ်ဘက်တုံ့ပြန်တွေကိုပြန်ပြီးလွှတ်ပေးမယ်လို့အေးအေးပြောခွင့်ရသူကပြောသွားတာပါ။အပြည့်အစုံကတော့ VOA မြန်မာပိုင်းသတင်းထောက်ကိုတက်နိုင်သတင်းပေးပို့ထားပါတယ်
။အေးအေးဖွင့်နေဆက်ဆက်ပတ်သက်နေတယ်လို့ဆွဆွေးရှက်နဲ့ဖမ်းဆီးထားတယ်ရဲသားတွေကိုပြန်လွှတ်ပေးမှတ်တာရခိုင်လက်နက်ကင်အဖွဲ့ကထင်ထင်ထားတဲ့စစ်ဖက်ဆိုင်ရာတုံ့ပြန်စစ်ခွန်အုပ်ကိုပြန်လည်လွှတ်ပေးမယ်ဆိုပြီးအဖွဲ့ကထုတ်ပြန်တာပါသူတို့ဖမ်းဆီးထားသူစီရင်ကိုထုတ်ပြန်ရမှာတော့တပ်မတော်က9ဦးနေချာဆောင်တပ်က4ဦးရဲတပ်ဖွဲ့က2ဦးနဲ့အချင်းဦးစီးဌာနက2ဦးတို့ပါဝင်ပါတယ်အဲစီရင်ရတပ်မတော်ဖက်ကဆိုရင်ဘုံကြီးအစင်းရှိသူ2ဦးနဲ့ရဲဘက်ကဒူရင်မုံစင်းရှိသူ2ဦးပါဝင်တာတွေ့ရပါတယ်ဂျာဝင်စစ်ဆတ်မဲ့သူရှိရင်သူတို့အနေနဲ့သူပန်းလေးလေးရဲ့အစီအစဉ်လောက်တော့လို့လေလို့အဲအဲပြောခွင့်ရခိုင်ဒုက္ခကဘူရော်ရေကိုပြောပါတယ်
။ဟိုသူတို့ဘက်ကမလောက်သေးရင်တော့ကျွန်တော်တို့ဘက်ကလည်းမလောက်သေးဘူးဆိုတာဒါလည်းရှိတာ။သူတို့ကလက်အောင်နေသားတွေကနော်အဲ့ဒီလက်အောင်နေသားတွေကမှသူတို့ဘက်ကနေပြီးတော့ဘလောက်ထိတာနာမှုရှိတယ်လဲနော်။ဒီကိုရေးသေးစိတ်ဘလောက်ပြတတ်တယ်လဲဆိုတဲ့ဥစ္စာကိုကိုထောပြတ်နေတာလို့ကျွန်တော်ကတော့အဲ့လိုပဲပြောရှင်းနေတာ
။အခုဖန်ဆီးထားတဲ့လုံချုံရဲ့တာဝန်ရှိသူအများစုဟာတိုက်ပွဲအတွင်းမှာဖန်ခံရတာမဟုတ်ပဲလန်ကီကြီးတော်ရင်ဖန်ခံရသူတွေဖြစ်ပါတယ်လက်ရှိရခိုင်ပြည်နယ်အတွင်းမှာအဲအဖွဲ့နဲ့တပ်မတော်တို့တိုက်ပွဲဖြစ်ပွားတာတွေများပြားလာသလိုဒေသခံရဲသားတွေကိုစစ်တပ်ကခေါ်ယူစစ်ဆေးမင်းမြန်းတာတွေဖမ်းဆီးတာတွေလည်းများပြားလာပါတယ်တစ်ဖက်မှာအဲအဖက်ကလည်းလန်ကီကြီးတော်လာသူတွေကိုတားဆီးစစ်ဆေးပြီးစစ်ဖက်လုံခြုံရေးနဲ့ပတ်သက်နေသူတွေကိုဖမ်းဆီးတာတွေလုပ်လာပါတယ်ပြည်ထောင်နိုဝင်ဘာလ3ရက်နေ့ကလည်းရှင်းပြည်နယ်မြို့သားလက်တော်မှာဥပွေတင့်ကိုအေအဖွဲ့ကဖမ်းဆီးစစ်ဆေးနေတာဖြစ်ပြီးဒီနေ့အထိပြန်မလွတ်သေးပါဘူးရခိုင်ပြည်နယ်မြောက်ပိုင်းအတွင်းမှာနှစ်ဖက်တိုက်ပွဲတွေကြောင့်အရသာတည်ဆုံသူ90ကျော်ဝန်းကျင်နဲ့ထိခိုက်ဒဏ်ရာရသူ120ကျော်လောက်ရှိခဲ့ပြီးဖမ်းဆီးခံရသူ200နီးပါးရှိနေတာလည်းဖြစ်ပါတယ
်ကိုတနိုင်တင်ပြပို့တာဖြစ်ပါတယ်ဒီလိုမျိုးအေးအေးဘက်ကနေပြီးစစ်တုံ့ပြန်လဲလှယ်မယ်ဆိုတဲ့ကန့်လန့်ချက်ကိုတော့မြန်မာစစ်တပ်ဘက်ကပယ်ချတာပါအကျဉ်ဖက်အဖွဲ့အစည်းတွေနဲ့စစ်ဆေးညှိနှိုင်းမှာမဟုတ်သလိုဖမ်းခံရတဲ့သူတွေကိုတော့ရအောင်ရှောက်ဖွေပြီးတော့ကယ်တင်သွားမယ်လို့စစ်တပ်ကပြောပါတယ်မြန်မာစစ်တပ်ဘက်ကဖမ်းထားသူတွေကိုကလည်းအပြစ်ရှိတယ်ဆိုတာခိုင်လုံရင်တော့တည်ဆဲဥပဒေအရပဲတရားရေးပိုင်းကအရေးယူသွားမှာဖြစ်တယ်လို့တမ်းမတော်သတင်းမှန်ထုတ်ပြန်ရေးကော်မတီကဘုံမှုချုပ်စော်မင်းထွန်းက VOE ကိုအခုလိုပြောပါတယ
်စစ်တုံ့ပြန်ကိုလည်းဟာပြီးသူကအိပ်ပဲတမတ်ချက်ရှိပြီးသားပါ။နှစ်ဖက်ခရစ်ယာန်တိုင်းတိုက်ခိုက်ရင်းကနေဒီမှာလက်နက်ဆွဲကန်တိုက်ခိုက်ရင်းမှာဖန်ဆီးရမှုတွေလူတွေပြည်ကျန်တို့စစ်ပွဲအတွင်းမှာလက်နက်ချတဲ့လူတွေဒါတွေကိုကိုမစစ်တုံ့ပြန်လို့ခေါ်ခြင်းဖြစ်ပါလား။ဒီရှင်နေဒီပါပါသွားတဲ့လူတွေကခရစ်ယာန်ပြန်တိုက်ခိုက်နေတဲ့လူတွေမဟုတ်ပါဘူး။စစ်ပွဲအတွင်းမှာဖြစ်တဲ့ကိစ္စလည်းမဟုတ်ပါဘူး။ဒီနည်းနဲ့သူကတော့သူရဲဘော်စံသွားနေတယ်ကျွန်တော်တို့သူရဲဘော်ကြောင့်သွားနေကျလေသားတို့ကြတက်နေမှာပါတဲ့လူတွေတာမန်ခီးသွားနေတဲ့လူတွေဖန်စီခေါ်ဆောင်သွားကြမှာဖြစ်ကြ။နောက်မဲ့ချက်ကတော့မြည်ပြည်နိုင်ငံတကာတက်မတော်မှာအကြမ်းဖက်အဖွဲ့အစည်းတွေနဲ့ခင်ဗျတို့စီးကညီနိုင်ရေးလောက်တာမရှိဘူး။လောက်ရှာတဲ့အကြောင်းမရှိဘူး။အဲဒီရောနိုင်ငံတကာတက်မတော်ချင်းချင်းဆက်ရှင်နိုင်တိုက်ခိုက်လို့မလို့အုံပန်းတွေလဲလဲတယ်။ပြီးရင်နိုင်ငံတကာတက်မတော်ချင်းချင်းခုနပြောတဲ့တပွဲအတွင်းသာဆက်ရှင်တိုင်းတိုက်ခိုက်ရင်ဖန်စီရမိတယ်လို့လည်းလဲလဲတယ်ဆိုတဲ့ဟာပဲရှိတယ်။ဒီကတော့ဖန်စီထားတဲ့လူတွေနဲ့ပတ်သက်လို့ကျွန်တော်ပြောချင်တာကကျွန်တော်တို့စစ်ဆေးတာရှိတယ်ထိန်းသိမ်းတာရှိတယ်။ကျွန်တော်တို့အနေနဲ့စစ်ဆေးထိန်းသိမ်းပြီးရင်ကျွန်တော်တို့တရားစွဲဆိုမှုတွေလုပ်ရတယ်။ဒီဝဲဥပဒေများအရာပဲကျွန်တော်တို့အပြစ်ပေးခြင်းလုပ်ပါတယ်။ကမ္ဘာ့ဝန်နေတို့ကြပြစ်ပြီးအရေးယူလို့မရပါဘူး။ကျွန်တော်တို့အနေနဲ့ကတော့ဖန်စီထိန်းသိမ်းခံသူများနဲ့ပတ်သက်လို့သတင်းစာလိုက်လံဆောင်ကြခြင်းတော့ကဲဒီနေအောင်ဆောင်ရွက်ချင်လို့ဆိုတော့ဆက်လက်ဆောင်ရွက်ပါမှာဖြစ်ပါတယ်
တမရတော်သတင်းမှန်ထုတ်ပြန်ရေးကော်မတီကဗိုလ်မှူးချုပ်ဇော်မင်းထွန်း VOE ကိုပြောသွားတာဖြစ်ပါတယ်